အားလုံးပဲမင်္ဂလာပါမျော်လင့်ရာလူငယ်ကဘာစီစဉ်မှကြိုဆိုလိုက်ပါတယ်ဒီနေ့ပြောပြမယ့်အကြောင်းအရာလေးကတော့တိတ်ခါရောရဆရာစောထွန်းထွန်းလင်းရေးသားထားတယ်နှလုံးသားမှချစ်ချင်းစကားဆိုတဲ့စာအုပ်လေးတွေကတရားတော်၌အောင်မြင်ခြင်းဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်119ခုမြောက်သောစာလံအပိုင်ငယ်165တရားတော်ကိုနှစ်သက်တော်သူတို့၌ကြီးစွာသောငြိမ်သက်ခြင်းရှိပါ၏သူတို့စိတ်ပျက်စရာအကြောင်းမရှိပါလူရယ်လို့ဖြစ်လာကြပြီဆိုရင်လောကရန်တရားကိုမိသူတဦးတယောက်များရှောင်လွှဲ၍မရပါအသက်ငယ်သည်ဖြစ်စေကြီးသည်ဖြစ်စေဆင်းရဲသူဖြစ်စေချမ်းသာသူဖြစ်စေလောကရန်တရားကိုတနေ့မဟုတ်တနေ့ရင်ဆိုင်နေကြရမည်သာဖြစ်ပါတယ်ထို့သို့ရင်ဆိုင်ရမှာစိတ်သက်ကြံ့ခိုင်မှုရှိဖို့လိုအပ်ပါတယ်လောကရန်တရားကိုရင်ဆိုင်ရတွင်အကောင်းဆုံးနည်းလမ်းမှာလူသားတိုင်းအတွက်နှုတ်ကပတ်တော်ပင်ဖြစ်သည်နှုတ်ကပတ်တော်ဆိုသည်မှာဘုရားသခင်ဖော်ပြသောနှုတ်တော်ထွက်စကားတမန်ကျမ်းစာမှာဖော်ပြသောနည်းလမ်းများပင်ဖြစ်ပါသည်တမန်ကျမ်းစာမှာလောကရန်တရားကိုရင်ဆိုင်ရသောဒါဝိဒ်သည်ဘုရားသခင်ကိုဗဟုပြုအားကိုးသောအသက်တာဖြင့်လောကရန်ကိုဖြည့်ရှင်းခဲ့သောကြောင့်သူဘဝအသက်တာတလျှောက်လုံးကောင်းကြီးမင်္ဂလာနှင့်အတူဘုရားသခင်ဘုန်းတော်ထင်ရှားစွာအသက်ရှင်ခဲ့သောပုဂ္ဂိုလ်ဖြစ်ခဲ့ရပါသည်ပထမဦးဆုံးအနေနဲ့ဘုရားကိုဗဟုပြုသောဒါဝိဒ်ရဲ့အသက်တာကိုဆင်ခြင်ကြရအောင်နံပါတ်1လူအများစုသည်ကောင်းကင်ကိုမော်ကြည့်တဲ့အခါမှာတိမ်များပြေးလွှားနေတာမိုးသားတက်တာနေလခြင်းအလင်းရောင်တို့ကိုပဲအများစုတွေ့မြင်တတ်ကြပါသည်ဒါဝိဒ်ကတော့မိုးကောင်းကင်သည်ဘုရားသခင်ဘုန်းအတရေကိုကြားပြော၍မိုးမျက်နှာချက်သည်လက်တော်နှင့်လှုပ်သောအရာများကိုပြသ၏လို့19ခုမြောက်သောစာလံအပိုင်ငယ်1မှာဖော်ပြထားပါသည်ဒါဝိဒ်ကဘုရားသခင်ဖန်ဆင်းသောလက်ရာများထက်ဖန်ဆင်းရှင်ဘုရားသခင်ကိုမြင်တွေ့သူဖြစ်ပါသည်နံပါတ်2တရက်မှာ24နာရီကိုလူသားတိုင်းအတူတူရကြပြီးဘဝကြော်ဖြတ်တဲ့အခါအမှုမဲ့အမှတ်မဲ့ဖြင့်ကြော်ဖြတ်သွားကြတော့လေဒါဝိဒ်ကတော့ငါ့ကိုမဆာခြင်းအကြောင်းသည်ပေါ်ထွက်ရသောတောင်ရိုးသူငါမျှော်ကြည့်ဤလို့121ခုမြောက်သောစာလံအပိုင်ငယ်1နဲ့2မှာဖော်ပြထားပါတယ်24နာရီတရက်တာကိုဘုရားသခင်မဆာခြင်းဖြင့်ကြော်ဖြတ်ခဲ့ပါတယ်နံပါတ်3လူတိုင်းဘဝတွင်တသမတ်ထဲမနေရပဲအောက်ဆုံးရောက်ပြီးဘဝပြတ်တဲ့အချိန်ကြုံဆုံရရင်ဖျားကိုမေးခွန်းထုတ်တတ်ကြပါတယ်။တချို့ကတော့ဖျားကိုအပြစ်တင်လေးရှိပါတယ်။ဒါဝိဒ်ကတော့သင်မင်းအရေးလွှမ်းမိုးသောချိန်ထဲသူရှောက်သွားရတော့လေဘေးအန္တရာယ်ကိုမကြောက်ပါ။အကြောင်းမူကားကိုရော်သည်ကျွန်ုပ်နှင့်အတူရှိတော်မူသည်ဖြစ်၍လန်ဒန်တော်နှင့်တောင်ဝေးတော်သည်အကျွန်ုပ်ကိုချမ်းသာစေပါ၏လို့23ခုမြောက်သောစာလံအပိုင်ငယ်4မှာဖော်ပြထားပါတယ်။ဒါဝိဒ်၏အသက်တာကနှုတ်ကပတ်တော်ကိုနှစ်သက်သောသူဖျားသခင်ကိုဗဟုပြုသောအသက်တာဖြင့်ရှင်သန်နေထိုင်သူဖြစ်ကြောင်းထင်ရှားစွာတွေ့မြင်ရပါတယ်။ဒုတိယတစ်ချက်အနေနဲ့ဒါဝိဒ်၏လောကရန်တရားကိုအောင်မြင်ခြင်းဆိုတဲ့အကြောင်းအရာလေးကိုဆက်ပြီးဆင်ခြင်ကြည့်ရအောင်။ဒါဝိဒ်ရင်ဆိုင်ကြုံတွေ့နေရတဲ့လောကရန်ကစစ်ဘလူဂေါလျက်ပဲဖြစ်ပါတယ်။အဲ့တိုက်ပွဲမှာတာဝန်ရှိသူ3ဦးတို့တရုတ်ဆောင်ရဲ့ရှိတယ်။ထို3ဦး၏စိတ်နေသဘောတာသူတို့ရဲ့ယုံကြည်ခံယူချက်များမှာအောက်ပါအတိုင်းဖြစ်ပါတယ်။ကာကြီးဖျားသခင်ကိုမကြောက်လူကိုမကြောက်တဲ့ဂေါလျက်ထိုသူရဲ့ဒီရက်လျက်တင်းတို့ဒီစစ်ပြိုင်ခြင်းကအဘယ်ကြောင့်ထွက်လာကြသနည်း။ငါဒီဖိလိတိလူတင်းတို့ဒီရှောလူ၏ကျွန်ဖြစ်ကြသည်မဟုတ်လော။လူတယောက်ကိုရွေး၍ငါနှင့်စစ်တိုက်ခြင်းကလာပါစေ100ခန်းကြီး18ခန်းငယ်10မှာကိုဂေါလျက်ဟာဣသရီလလူမျိုးကိုတွားပြီးစိန်ခေါ်ယုံသာမကဣသရီလဖျားကိုပါပြစ်မှားသူဖြစ်ပါတယ်ယနေ့ကဘာကြီးမှာဂေါလျက်ကဲ့သို့ဖျားကိုမကြောက်လူကိုမကြောက်တဲ့အုပ်စုတွေအများကြီးရှိနေကြတယ်အဲ့ဒီအုပ်စုများသည်အတ္တကြီးသူများသူတပားကိုအပေါ်စည်းကဆက်ဆံကြသူများဖြစ်ပြီးရောသူနဲ့ထိတွေ့ဆက်ဆံသောသူအလုံးတို့ကိုထိခိုက်နစ်နာစေ၍ဘဝပြတ်သွားသည့်အထိဆိုးကျိုးများဖြစ်ပွားစေပါသည်။ခါကွေဖျားကိုမကြောက်ပဲဂေါလျက်ကိုကြောက်သောရှောလူဖိလိတိလူပြောသောစကားကိုရှောလူနှင့်ဣသရေလလူပေါင်းတို့သည်ကြားလျင်စိတ်ပြည့်၍အလွန်ကြောက်ရွံ့ကြ၏။တိရခန်းကြီး18ခန်းငယ်17 ရှောလူဘရင်အနေထားမှာဖျားသခင်ကိုမကြောက်တလို့ဖျားသခင်ကိုတတိမရသည့်အတွက်ရန်သူဂေါလျက်ကိုကြောက်ရတော့အဆင့်သို့ကျရောက်သွားခဲ့တယ်။ရှောလူကရန်သူဂေါလျက်နဲ့မရင်ဆိုင်ရစင်မှာလူမျိုးတော်ဤတောင်းဆိုမှုကြောင့်ပရောဖက်ရှမွေလအားဖြင့်ဖျားသခင်ကသူ့အားဘရင်နေရာကိုတင်မြှောက်ခြင်းအခွင့်ကိုရသူဖြစ်တယ်။သူကဖျားသခင်ပို့ဆောင်ခဲ့တဲ့အသက်တာတစ်လျှောက်လုံး၌ကောင်းကြီးမင်္ဂလာမြောက်များစွာခံစားခဲ့ရပေမယ်။ရန်သူဂေါလျက်ကိုတွေ့တဲ့အခါမှာဖျားကိုမေ့လျော့ပြီးအသက်တာကိုတိဆောက်ခဲ့တဲ့အတွက်ကြောင့်ဂေါလျက်ကိုကြောက်နေရခြင်းဖြစ်တယ်။ဖျားသခင်ကိုမကြောက်တော့ဘူးအသက်တာသည်ရန်သူဒီဟုသောဂေါလျက်ကိုကြောက်ရုံသာမကသူတစ်ပါး၏အောက်တွင်မျက်နာငယ်စွာဖြင့်အသက်ရှင်နေရပါတယ်။ဖျားသခင်ကိုမကြောက်သူသည်လူရှိမှဒူးထောက်မျက်နှာငယ်ရတယ်။ရှင်ဘရင်ရှောလူသည်ရန်သူဂေါလျက်ကိုသူကိုယ်တိုင်ရင်ဆိုင်မှုတာဝန်အရှိဆုံးဘရင်ဖြစ်တော်လဲတာဝန်မယူခဲ့ပါဘူး။တာဝန်မဲ့စွာဒါဝိတ်ကိုစေခိုင်းခဲ့ပါတယ်။ယနေ့ခေတ်ယာဒူးကြီးကြီးယူထားသူများသည်တာဝန်မယူယုံသာမကအခြားသူများအားလွှဲချကအပြစ်တင်လေရှိတယ်။ထိုသူများသည်ရှင်ဘရင်ရှောလူကဲ့သို့ပင်ဖြစ်နေပါတော့သည်။ကငယ်ဖျားသခင်ကိုကြောက်ပြီးဂေါလျက်ကိုမကြောက်တော့ဒါဝေချင်းသေးလက်ဝန်လက်မှကျွန်ုပ်ကိုကဲနှုတ်တော်မူသောထာဝရဖျားသည်ထိုဖိလိတိလူလက်မှကဲနှုတ်တော်မူလိမ့်မည်ဟုရှောလူအားလျှောက်လေတော့ရှောလူကသွားလို့ထာဝရဖျားသည်တင်းနှင့်အတူရှိပါစေတော့ဟုဒါဝိတ်အားဆိုလေ၏တရားခန်းကြီး19ခန်းငယ်39ဒါဝိတ်အသက်တာတွင်အရာရာ၌ဖျားကိုအားကိုးပြီးအသက်ရှင်သည့်အတွက်ရန်သူဂေါလျက်မကြောက်ရခြင်းပင်ဖြစ်ပါသည်။ဒါဝိတ်သည်ဖျားသခင်ကိုကြောက်၍ဂေါလျက်ကိုမကြောက်ရခြင်းမှာဖျားသခင်သည်ဒါဝိတ်အားတကိုးပါသောစိတ်၊ချစ်တတ်သောစိတ်၊ရှင်းလင်းသောစိတ်ကိုပေးထားပြီးကြောက်တတ်သောစိတ်ကိုမပေးထားသောကြောင့်ဖြစ်ပါသည်။နှစ်တီတခန်းငယ်9ခါကြီးရှောလူကရန်သူအပေါ်မြင်သောအမြင်ရှောလူကတင်သည်ဖိလိတိလူကိုတွား၍မတိုက်နိုင်တင်သည်နုပြိုသောသူဖြစ်၏ထိုသူသည်ပြိုသောအွယ်မှဆ၍စစ်တရေဖြစ်ခဲ့ပြီးဟုဒါဝိတ်အားဆိုသောတရားခန်းကြီး19ခန်းငယ်33ရှောလူသည်ဂေါလျက်အားစစ်သူကြီးဟုမြင်၍ကြောက်ရွံ့တုန်လှုပ်ရခြင်းဖြစ်ပါသည်5ဒါဝိတ်၏ရန်သူအပေါ်မြင်သောအမြင်ကိုယ်တော်၏ကျွန်သည်ချင်းသေးနှင့်ဝန်နှစ်ကောင်လုံးကိုတတ်ပါ၏။အရေပြားလိချင်းကိုမခံသောထိုပိလိတိလူသည်အသက်ရှင်တော်မူသောဖျားသခင်ဘိုးချေရို့ကိုကျိမ့်ပသောကြောင့်ထိုသူသည်အကောင်တကောင်ကဲ့သို့ဖြစ်ပါလိမ့်မည်။တရားခန်းကြီး19ခန်းငယ်36ဒါဝိတ်သည်ယန်သူဂေါလျက်ကိုသူ့နိုင်ယူခဲ့သောချင်းသေးဝန်ကဲ့သို့တရိတ်ဆန်တကောင်သာဖြစ်ပါသည်ဟုမြင်ခဲ့ပါသည်လူ၌စိတ်ထင်သည့်အတိုင်းဘဝမှာဖြစ်တတ်ပါれလူတိုင်းမိမိယန်သူကိုဘလို့မြင်တယ်လဲဆိုတဲ့အမြင်ပေါ်မှာသာမူတည်ပြီးဘဝကပြောင်းလဲတတ်ပါれလူသားတိုင်းဘဝမှာတဦးချင်းစီဂေါလျက်ကဲ့သို့ယန်သူလောကရန်ကိုစီရှိကြပါသည်ဒါဝိတ်သည်ဂေါလျက်ကိုအနိုင်ယူပုံအစဉ်စဉ်ကိုဆက်လက်လေ့လာကြပါစို့နံပါတ်3ဒါဝိတ်သည်ဂေါလျက်အားအောင်နိုင်ပုံအစဉ်စဉ်ပထမဆုံးချက်ကတော့ဖျားသခင်နာမကြောင့်ပဲဖြစ်ပါတယ်။ဒါဝိတ်သည်စင်ခေါ်နေသောဂေါလျက်အားစတင်ပြောခဲ့သောစကားမှာဖျားသခင်နာမဖြင့်ယန်သူကိုစတင်စစ်ကြေညာခဲ့ပါသည်။လူသားတိုင်းကိုမတတ်နိုင်သောယန်သူလောကရန်အခက်ခဲများကိုဖျားသခင်နှင့်အစပြုပြီးတိုက်ခိုက်ဖို့ရန်ပင်ဖြစ်သည်။ကိုအားကိုကိုပြီးတိုက်လျင်အနိုင်ရမည်မဟုတ်ပါ။ဒါဝိတ်ကတင်သည်ဒါလှန်ကီဒုံပါလျက်ငါထံသို့လာ၏ငါသည်တင်ကျင်းပသောဣသရေလဘိုးချေတို့၏ဖျားသခင်ကောင်းခင်ဘိုးချေအရှင်ထာဝရဘုရား၏နာမပါလျက်တင်ရှိရာသို့လာ၏တရားခန်းကြီး19ခန်းငယ်45ဒါဝိတ်သည်စစ်မြေပြင်ရှိရန်သူကိုဖျားသခင်နှင့်အစာပြုပြီးစစ်မျက်နှာဖွင့်ခဲ့သည်နံပါတ်2ဒါဝိတ်သည်ရန်သူဂေါလျက်ကိုနိုင်ပြီးတကယ်သို့စိတ်မျိုးထားရှိသည်ဒါဝိတ်သည်ပထမတွင်ဖျားသခင်နာမနှင့်စတင်ကပြောပြီးဒုတိယပြောသောစကားမှာနိုင်ပြီးတကယ်သို့နိုင်စိတ်ကိုမွေးမြူခဲ့သည်။အောင်မြင်သူအားလုံးတို့တွင်တူညီသောစိတ်ဓာတ်တစ်ခုမှာမိမိကိုမိမိစိတ်ချခြင်းပင်ဖြစ်သည်။ လူများစုမှမူအခြားသူများကိုစိတ်ချလေရှိသည်အသင်းတော်တွင်ခေါင်းဆောင်ရွေးချယ်သောအခါမောင်ဖြူကိုအားလုံးသဘောတူသလားဟုမေးမြန်းရာမိမိနာမည်မဟုတ်သည့်အတွက်အားလုံးသဘောတူထောက်ခံကြသည်သူတစ်ပါးကိုစိတ်ချခြင်းသည်ဘဝ၏ရှုံးနိမ့်မှုပင်ဖြစ်သည်ဒါဝိဒ်သည်မတိုက်ခင်ကလေးကအောင်စိတ်ကိုမွေးမြူထားသည်မိမိကိုမိမိစိတ်ချခြင်းသည်မိမိလုပ်ခဲ့သောအလုပ်ကိုအကောင်းဆုံးလုပ်ခဲ့သူများ၌သာမြင်တွေ့ရတတ်သည်ဒါဝိဒ်၏စိတ်ထဲအုံနောက်ထဲတွင်မတိုက်ခင်ကလေးကဂေါလျက်ကိုနိုင်ပြီးဖြစ်ကြောင်းမိမိအာယုံထဲမှမြင်ထားပြီးဖြစ်သည်ဖျားသခင်သည်တင့်ကိုငှားလက်၌ယနေ့အပ်တော်မူသဖြင့်အသေးကောင်များကိုမိုးကောင်းကင်၌ငှက်နှင့်တောသားရဲတို့အားယနေ့ငါပေးမည်ဣသရီလအမျိုး၌ဖျားသခင်ရှိတော်မူသည်ကိုမြေကြီးသားအပေါင်းတို့သည်သိရကြလိမ့်မည်။တိရခန်းကြီး18ခန်းငယ်46နံပါတ်3ဒါဝိဒ်သည်လှုပ်တင့်လှုပ်ထိုက်တာပြုလုပ်ခဲ့သည်စစ်မှန်သောအောင်မြင်ခြင်းသည်ဖျားသခင်ကိုအားကိုးဖို့ရန်နံပါတ်1ဖြစ်ပြီးလှုပ်တင့်လှုပ်ထိုက်သောအလုပ်ကိုလုပ်ဖို့တာဝန်ကျေပွန်ဖို့ရန်အရေးကြီးပါတယ်ဘုရားသခင်သည်လူနှင့်တွဲဖက်အလုပ်လုပ်သောဘုရားဖြစ်သည်လူပိုင်းကတာဝန်မကျေပွန်ပဲဘုရားတကူမစီစင်ပါသခင်ယေရှု၏နမိတ်လက္ခဏာတွင်ရေမှစပြည့်၏လာဇရုရှင်ပြန်ထမြောက်ခြင်းငယ်သားများကကြောက်စီအိုးတဲ့ရေမဖြစ်ခဲ့လျင်တင်းချိုင်းမှကြောက်တုံးကိုလူများကမရွှေ့ခဲ့လျင်နမိတ်လက္ခဏာဖြစ်ခဲ့မည်မဟုတ်ပါလူပိုင်းကတာဝန်ကျေပွန်စွာလှုပ်ဆောင်မှဘုရားတကူစီစင်မှဖြစ်ပါတယ်ဒါဝိဒ်ကမိမိတောင်ဝေးကိုကင်လျက်ချောသောကြောက်ငါးလုံးကိုချောင်းထဲမှရွေး၍တိုးထိန်တစာတီးဟုသောလွယ်အိတ်၌ထည့်ပြီးမှလောက်လွဲကိုလည်းကင်၍ဖိလိတိလူရှိရာသို့ချင်းလေ၏တရားခန်းကြီး18ခန်းငယ်40နံပါတ်၄မိမိကိုဘုရားသခင်ပေးသောစွမ်းရည်ရှိတာနှင့်စလုပ်ပါလူတိုင်းတွင်ဘုရားသခင်ပေးသောစွမ်းရည်တစ်ခုမကရှိကြပြီးတဦးနှင့်တဦးစွမ်းရည်ချင်းမတူညီကြပါမိမိမှာမရှိသောစွမ်းရည်အတွက်စိတ်ပျက်စရာမလိုပါရှိပြီးသားစွမ်းရည်ကိုတိုးပွားများပြားအောင်ပြုလုပ်သူသည်နေရာတနေရာစာအောင်မြင်မှုရရှိမှာဧကံမလွဲပါဘဝမှာအခက်ခဲကြုံလာတိုင်းမိမိမှာရှိတာနဲ့အစာပြုပါရင်ဆိုင်ပါဖြည့်ရှင်ပါဘုရားသခင်ကမိမိမှာရှိတဲ့အရာနဲ့အစာပြုဖို့အလိုတော်ရှိနေပါတယ်မောရှေရဲ့အသက်တာမှာလူမျိုးတော်ကိုကြွန့်ခံရပြီးမှထုတ်ဆောင်ခိုင်းသောအခါမောရှိကကျွန်ုပ်ဒီနှုတ်သက်တီမရှိပါအစွမ်းစမရှိပါဟုပြောရာဖျားသခင်ကမင်းမှာဘာရှိလဲဟုမေးမြန်းရာလန်တန်ရှိပါ၏ဟုဖြေကြားခဲ့သည်ထိုလန်တန်အားဖြင့်မောရှိအားလူမျိုးတော်ကိုဧဂုတ်ထုပြည်မှာထုတ်ဆောင်ဖို့ဖျားသခင်အသုံးပြုခဲ့ပါတယ်ထွတ်မြအကြံခန်းကြီး၄ခန်းငယ်၁မှ၁၄နံပါတ်၅ဒါဝိဒ်သည်နှုတ်ကပတ်တော်ပုံဆောင်သောကြောက်ခဲအားယူ၍ပြစ်ထည့်ခြင်းဖြစ်ပါသည်လူတိုင်းစုံစမ်းခြင်းခံရသောအချိန်ကြုံရသည့်အခါတိုင်းနှုတ်ကပတ်တော်နှင့်တုံ့ပြန်တတ်ဖို့အရေးကြီးပါတယ်။သခင်ရှုကိုယ်တိုင်ရက်၄၀အစာရှောင်ဆုတောင်းပြီးအမှုတော်မြတ်အတွက်ပြင်ဆင်နေချိန်မှာစာတန်၏စုံစမ်းခြင်းကိုနှုတ်ကပတ်တော်ဖြင့်နိုင်ယူဖြေရှင်းအောင်နိုင်ခဲ့ပါတယ်။ရန်ကိုရန်ချင်းတုံ့ပြန်သောနိလန့်မှာတမာတတိပညာနှုတ်ကပတ်တော်နှင့်တုံ့ပြန်ခြင်းမျိုးမဟုတ်ပါကပြတနာများကိုပုံမဖြစ်ပွားစေခြင်းမလိုလားအပ်သောဆိုးကျိုးများရင်ဆိုင်တွေ့ကြုံရခြင်းများဖြစ်ပွားတတ်ပါれလောကရန်ပြတနာများကိုဖြည့်ရှင်းဤအကောင်းဆုံးမှာနှုတ်ကပတ်တော်တိုင်းတုံ့ပြန်ခြင်းပင်ဖြစ်သည်နံပါတ်6ဒါဝိဒ်သည်ဖျားသခင်တကူလက်နက်ဖြစ်သောလောက်လွယ်အားအသုံးပြုခဲ့ပါသည်ငါတို့စစ်တပ်၍သုံးဆွဲသောလက်နက်သည်ဇာတိပဂတိလက်နက်မဟုတ်ဖျားသခင်တကူတော်အားဖြင့်မျိုးယိုမျိုးပြတို့ကိုဖြိုဖျက်နိုင်သောလက်နက်ဖြစ်၏ကောရိန္သုဩဝါဒစာဒုတိယဆောင်ခန်းကြီး30ခန်းငယ်၄နံပါတ်9ဒါဝိဒ်သည်အရှင်ယူ၍ပြစ်လိုက်ခြင်းသည်ဖျားသခင်ခွန်အားတကိုးကိုအမိပြုခြင်းပင်ဖြစ်သည်ငါတို့သည်ကိုတကိုးကိုအမိပြု၍ကိုအလိုလျောက်တစုံတစ်ခုကိုကြံစီခြင်းကတတ်နိုင်သည်မဟုတ်ဖျားသခင်ကိုအမိပြု၍သာတတ်နိုင်သည်ကောရိန္သုဩဝါဒစာဒုတိယဆောင်ခန်းကြီး3ခန်းငယ်5နိဂုံးချုပ်ရမည်ဆိုလျှင်လူဘဝတွင်လူတိုင်းအတွက်ဂေါလျက်ကိုစီရှိကြပါသည် တဦးနဲ့တဦးခေါလျက်ဤပုံစံမတူညီကြပါဘူးဒါဝဲဤအသက်တာမှာလည်းနှုတ်ပတ်တော်ကိုနှစ်သက်တော်ကြောင့်လူမျိုးတော်နှင့်ဘရင်ရှောလူတို့ခေါလျက်အားကြောင်းရွံ့တုန်လှုပ်နေချိန်မှာကြီးစွာသောငြိမ်ဝှက်ခြင်းရရှိခဲ့ပြီးသောဒါဝိဒ်ဘဝမှာစိတ်ပျက်စရာမရှိခဲ့ပါဘူး။စာဖတ်သူပရိသတ်နှင့်ကျွန်ုပ်တို့အားလုံးလည်းဒါဝိဒ်ကဲ့သို့တရားတော်ကိုနှစ်သက်ခြင်းအပြင်ယန္တုဒီဟုသောခေါလျက်ကိုနိုင်အောင်တိုက်နိုင်သောသူများဖြစ်ကဖျားသခင်ဘုန်းတော်ထင်ရှားစွာဖြင့်အသက်ရှင်နိုင်ကြပါစေဟုဆန္ဒပြုရင်းဤကုံချုပ်လိုက်ပါရယ်။နာစင်ခွန်အားယူကြသောသူများအားလုံးပေါ်ဖျားသခင်ကောင်းချီးပေးပါစေ။